Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February လ24ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 7925ရိုးကနေတက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါIS Islamic စစ်တွေးကြော်တွေဟာ Syria အရှေ့မြောက်ပိုင်းဒေသက Assyrian Krian ရွာတွေကိုဝင်ရောက်ရှေ့နေပြီးတစားကန်ဖြစ်လူပေါင်း90တဲ့မင်းတွေကိုဖမ်းဆီးသွားခဲ့ပါတယ်။ Ukraine အရှေ့ပိုင်းဒေသမှာပြစ်ခတ်မှုတွေကျော်ပါလာနေပေမဲ့စစ်တပ်နဲ့ Russia လိုလားတဲ့ခွဲထွက်ရေးသမားတွေကြားအပြစ်ခတ်မှုတွေဆက်ရှိနေတာမို့ဒီဆွေးနွေးဖို့အတွက် Ukraine, Russia, Germany နဲ့ပြင်သစ်နိုင်ငံကြီးဝင်ကြီးတွေဒီကနေ့ပဲတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းလားလို့
ကောင်းပါပြီရှင်။အမျိုးသားပညာရေးဥပဒေကိုပြန်ပြင်တဲ့ဥပဒေကြောင်းကိုနိုင်ငံပိုင်သတင်းစာတွေမှာဖော်ပြချက်တချို့ကိုဒီမိုကရေစီပညာရေးဥဆောင်လှုပ်ရှားမှုကော်မတီကဝေဖန်လိုက်ပါတယ်
။ဒီကိစ္စက NLD ကလည်းကျောင်းသားတွေစတင်ရေးဆွဲခဲ့တာမှန်တော့ညလေအစိုးရရောလွှတ်တော်မှရောဒါကိုဒါသူတို့ဒါသဘောတူထားဖြစ်တဲ့အတွက်အစိုးရအဖွဲ့ကလည်းဒါကိုတာဝန်ခံမှုလုပ
်ရတယ်။ NLD ရဲ့ကောင်းဆောင်တဦးဖြစ်တဲ့အမဖြဖြူအောင်ပါရှင်အပြည့်စုံကိုသတင်းတွေပြီးမှတင်ပြပေးမှာပါ။ဒါအပြင်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ဒေသမှာပဋိပက္ခတွေကြီးထွားလာတာကိုအမေရိကန်အစိုးရကအထူးစိုးရိမ်နေတဲ့သတင်းပြန်လည်တင်ပြချက်နဲ့ဆေးမတိုးတော့တဲ့ငှက်ဖျားပိုးတွေကိုမြန်မာအိန္ဒိယနယ်စပ်အနီးမှာတွေ့လာရတဲ့အကြောင်းတွေအပြင်နိုင်ငံတကာသတင်းတပုတ်မှာတော့လူမှုကွန်ရက်ကနေဝါဒဖြန့်မှုကိုဩစတြေးလျအစိုးရကစောင့်ကြည့်သွားမယ့်အကြောင်းတွေကိုတင်ပြသွားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။ယူကရိန်းရှေ့ပိုင်းဒေသမှာပြစ်ခတ်မှုတွေကျော်ပါလာနေပေမဲ့ယူကရိန်းစစ်တပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေကြားရန်လုံမှုတွေဆက်ပြီးရှိနေတာမို့အပြစ်ခတ်ရစိုင်းဆိုင်ရာဆွေးနွေးဖို့အတွက်ဒီကနေ့အင်္ဂါနေ့မှာယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်နိုင်ငံကြီးဝင်ကြီးတွေတွေ့ဆုံကြပါလိမ့်။အပြစ်ခတ်ရစိုင်းစာချုပ်အရ February 15ရက်နေ့မှာစတင်ရမှာဖြစ်ပေမဲ့သတ်မှတ်ထားတဲ့နေရာတွေမှာအပြစ်ခတ်ရစိုင်းအောင်ထိမ့်မထားနိုင်ဘဲအန္တရာယ်ကြီးတဲ့အနေအထားမှာရောက်နေတယ်လို့အပြစ်ခတ်ရစိုင်းကိုစောင့်ကြည့်တဲ့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောကြားခဲ့လိုက်ပါတယ်။တတ်မှတ်ထားတဲ့မဟာဗျူဟာကျတဲ့စိတ်ကမ်းမြို့မရီပိုတဝိုက်မှာရောပြီးခဲ့တဲ့သတင်းပတ်တုန်းကယူကရိန်းစစ်တပ်လက်ကနေတပုံတွေပြန်ပြီးတင်သွားခဲ့တဲ့ဒီဗော်ဆစ်မြို့မှာပါအပြစ်ခတ်ရစိုင်းစာချုပ်ကိုဆက်ပြီးချိုးဖောက်နေတယ်လို့ OSCE အရာရှိတွေကမနေ့ကပြောကြားခဲ့တာပါ။ဒါပေမဲ့အခုသတင်းပတ်တွေအတွင်းမှာပဲအဲ့ဒီဒေတာတွေကပြင်းထန်တဲ့စစ်ဆင်ရေးလုပ်နေတာတွေကတော့အတော်ကြီးကိုလျော့ပါသွားတာတွေ့ရတယ်လို့အပြစ်ခတ်ရစိုင်းလိုင်းတခြားနေရာတွေမှာရန်စတိုက်ခိုက်မှုတွေလုံးဝမတွေ့ရဘူးလို့ OSCE အကြီးအကဲကပြောပါတယ်။OSCE ဥက္ကဋ္ဌကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအခြေအနေမှန်ကိုတင်ပြဖို့ရှိပါတယ်။ရုရှားနဲ့ယူကရိန်းခွဲထွက်ရေးသမားတွေဟာပြင်သစ်ဂျာမနီယူကရိန်းနဲ့ရုရှားခေါင်းဆောင်တွေရေးဆွဲထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်ကိုဂရုမစိုက်ဘူးလို့ယူကရိန်းအစိုးရကဆွဆွဲခဲ့ပါတယ်။ဒီခေါင်းဆောင်တွေကဒီကနေ့ပြင်သစ်နိုင်ငံပါရီမှာတွေ့ဆုံကြမှာဖြစ်ပါတယ်
။ဂရင်းနိုင်ငံကနောက်ထပ်လေးလကြာချင်းွေဆက်ရနိုင်မှုအတွက်ဥရောပသမဂ္ဂကျွေးရှင်နိုင်ငံတွေအကြံပြုထားတဲ့အတိုင်းဘေကန်နာတွေမှာစီးပွားရေးပုံစံပြုပြင်ပြောင်းလဲမလဲဆိုတဲ့လုပ်ငန်းစဉ်စည်းရုံးကိုဂရိအစိုးရကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဂရိအစိုးရအနေနဲ့အချိန်မီထုတ်ပြန်လိုက်တာဖြစ်တယ်လို့ဥရောပဆောင်ဗန်နယ်ယီဝန်ကြီးများရဲ့အကြီးအကဲယေရွန်အက်စတန်ဘလွန်ကပြောပါတယ်။ဂရိအစိုးရကအခုထုတ်ပြန်လိုက်တဲ့စီးပွားရေးပြုပြင်မှုဆိုင်ရာလုပ်ငန်းတွေဟာအတော်လေးပြည်စုံလုံလောက်ကြောင်းဥရောပကော်မရှင်နာယုံနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။လုပ်ငန်းစဉ်တွေထဲမှာအထူးသဖြင့်အကျင့်ပြက်လက်စားမှုတိုက်ဖြတ်ရေးနဲ့အခွန်ရှောင်တဲ့ကိစ္စတိုက်ဖြတ်ရေးဆိုင်ရာအစီအစဉ်တွေလည်းပါဝင်ပါတယ်။ဂရိအစိုးရရဲ့ကြေညာချက်ထွက်ပေါ်လာပြီးအစောပိုင်းဒီကနေ့အစောပိုင်းမှာ Greek Stock Share ဈေးကွက်မှာ9ရာခိုင်နှုန်းလောက်အယောင်းဝယ်တက်ခဲ့ပါတယ်။ဥရောပသမဂ္ဂကျွေးရှင်နိုင်ငံတွေအကြံပြုထားတဲ့စီးပွားရေးပြုပြင်မှုပုံစံကရင်းရင်နေတဲ့ Greek စီးပွားရေးကိုပြန်လည်ဦးမော့လာစေဖို့နဲ့ Greek အစိုးရအသုံးစရိတ်တွေဖြတ်တောက်မဲ့အစားဒီသတင်းပတ်ထည့်အချိန်စီတော့မဲ့အကျွေးဒေါ်လာဘီလီယံ300နီးပါးကိုတက်တန်းအသစ်ပြန်တိုးနိုင်မှာဖြစ်ပါတယ်။
IS Islamic စစ်တွေးကြော်ရီဟာ Syria အရှေ့မြောက်ပိုင်းဒေသက Assyrian Krian ရွာတွေကို ဝင်ရောက်စီးနင်းခဲ့ပြီးတစားကန်ဖြစ်နေလူပေါင်း90တဲ့မင်းကိုဖမ်းဆီးသွားခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကဒီကနေ့ပြောကြလိုက်ပါတယ်စစ်သွေးကြော်ရီဟာတဲလ်ရှာမီရမ်နဲ့ဟာဆာခါခဲနဲ့ကတခြားအစီရမ်ရွာတွေကိုဝင်ရောက်သိမ်းပိုက်ခဲ့ပြီးတစားကန်တွေကိုဖမ်းဆီးသွားခဲ့တာလို့ Syria နိုင်ငံကအကြမ်းဖက်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Britain အခြေစိုက် Syria လူ့ခွင့်ရေးအဖွဲ့ကပြောတာပါအဲ့ဒီဒေတာမှာ Cut တိုက်ခိုက်ရေးသမားတွေနဲ့ IS Islamic စစ်သွေးကြော်ရီချမနေ့တုန်းကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုပြန်ပေးဆွဲမှုဖြစ်ခဲ့တာပါ။ Cut တွေကတနင်္ဂနွေနေ့တုန်းကအမေရိကန်ဥဆောင်တဲ့မဟာမိတ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့အီရတ်နယ်နိမိတ်နားမှာစစ်သွေးကြော်ရီကိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။ဟာဆာခါဒေသမှာတနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုတွေကြောင့် IS စစ်သွေးကြော်ရီရဲ့မဟာဗျူဟာကျတဲ့နေရာတွေရင်တွေနဲ့ပုံခိုခြင်းတွေကိုမှန်ခဲ့ကြောင်းအမေရိကန်စစ်တပ်ကလည်းပြောပါတယ်။ Cut တိုက်ခိုက်ရေးသမားတွေကမြောက်ပိုင်းစီးရီးယားဒေသနေရာအများအပြားမှာမြေပြင်ထိုးစစ်တွေကိုဦးဆောင်ပြီးတိုက်ခိုက်နေပါတယ်။လေကြောင်းအကူအညီနဲ့ပဲပြီးခဲ့တဲ့လတုန်းက IS စစ်သွေးကြော်ရီတင်ယူထားတဲ့ကိုဘာနီမြို့ကိုပြန်လည်တင်ယူနိုင်ခဲ့တာပါ
။လူအမှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့သမ္မတဥပမာရဲ့သူ့ရဲ့သမ္မတလူပိုင်ခွင့်အာဏာကိုသုံးမယ်ဆိုရင်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းသွားနိုင်တဲ့နိုင်ငံရေးကြုံပိတ်မဲ့အလားအလာကိုဖြေရှင်းနိုင်ဖို့အတွက် Republican ထိန်းချုပ်ထားတဲ့စီးနှိတ်လွှတ်တော်ကစဉ်းစားနေပါတယ်။အောက်လွှတ်တော်ကတင်ပြလာတဲ့သမ္မတဥပမာရဲ့လူဝင်မှုဥပဒေကိုအတိမပြုနိုင်သေးချိန်မှာပဲ DHS လို့အတူကောက်ခေါ်တဲ့အမိမေလုံခြုံရေးဝန်ကြီးဌာနကသုံးစွဲဖို့ချပေးမဲ့ငွေနဲ့တရိုက်မဆိုင်တဲ့နီးပြူဟာတစ်ခုပေါ်လာရေးကို Republican အမတ်တွေကတွန်းအားပေးနေကြတာပါ DHS ရဲ့အသုံးစရာလာမဲ့တောက်ကြနေညမှာဂုံဆုံးမှာဖြစ်ပါတယ်သမ္မတဥပမာအဆိုပြုတဲ့လူဝင်မှုမူဝါဒအတိမပြုခဲ့ရင်တောင်ဒေါ်လာဘီလီယံ40ကို DHS ဌာနကဒီနှစ်ကုန်အထိသုံးနိုင်ဖို့အတွက် Republican အမတ်တွေကစီးနှိတ်မှာအဆိုပြုထားတာဖြစ်ပါတယ်ဒါပေမဲ့ Republican တွေရဲ့အဆိုပြုချက်ကိုစီးနှိတ်ထဲမှာရှိတဲ့ Democrat တွေကကန့်ကွက်နေပါတယ်အခုလိုအခြေတင်ဖြစ်နေတဲ့အတွက်နောက်ထပ်2လ3လ DHS ဌာနကငွေသုံးဆွဲနိုင်အောင်ခွင့်ပြုချက်တစ်ခုခုချနိုင်ရေးမဲခွဲဆုံးဖြတ်ဖို့ Republican အမတ်တွေကတိုက်တွန်းနေပါတယ်
ယူအေမေကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထောင်နဲ့ချီတဲ့ဆန္ဒပြအလုတ်သမားတွေအလုတ်ခွင်နဲ့ပြန်ဝင်ဖို့အလုတ်သမားအလုတ်ကိုင်းနဲ့လူမှုဖူလုံရေးဝန်ကြီးဌာနကရောရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပါတတိပေးလိုက်ပါတယ်။ရှေးပြည်သားနဲ့လှိုင်းတရားဆက်မှုဇုံတွေကဆက်ုံတချို့ကအလုတ်သမားတွေဟာလောက်ခလာစာတိုးပြီးရဖို့အတွက်ဆန္ဒပြမှုတွေလုပ်နေတာဒီလအစောပိုင်းကတည်းကဖြစ်ပါတယ်။ရန်ကုန်တိုင်းရွှေပြည်သားမြို့နယ်ကဆက်ယုံ၃ယုံဖြစ်တဲ့ Fort Glory Eland မြန်မာနဲ့ Costec ဆက်ယုံ၃ယုံကအလုတ်သမားတွေစုပေါင်းပြီးဆန္ဒပြမှုနဲ့ဒီအလုတ်သမားတစ်ပိတ်ကိုဥဆောင်သူနှုတ်ကိုနိုင်ငံတော်အချီးညိုပြက်စီမှုနဲ့ပုံမှ905ခခွေနဲ့တရားဆွဲဆိုခဲ့ပါတယ်။ဆက်ယုံကိုပိတ်ဆို့ဆန္ဒပြသူတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပြည်ထောင်စုဒုတိယဝန်ကြီးဦးထင်အောင်နဲ့အလုတ်ယုံနဲ့အလုတ်သမားဥပဒေစစ်ဆေးဦးစီးဌာနညွှန်ကြားမှုချုပ်တို့ပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တွေတွေ့ဆုံပြီးဆွေးနွေးခဲ့ကြပေမဲ့ဆန္ဒပြသူတွေကိုရိုင်းနှက်မှုတွေနဲ့အတူဆန္ဒပြသူ20လောက်ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဆွေးနွေးပွဲဟာအဆင်မပြေနိုင်မဲ့ဖြစ်ခဲ့ရတာပါ။ရန်ကုန်တိုင်းဒေသကြီးအလုတ်သမားကြီးရဲ့အညှိနှိုင်းဆွေးနွေးအဖွဲ့ကသက်ဆိုင်ရာစစ်ယုံအသီးသီးကအလုတ်ရှင်အလုတ်သမားကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းပေးနေတာမို့ဒီဥပဒေနဲ့မညီပဲလှုပ်ဆောင်သူတွေကိုတီစဲဥပဒေနဲ့အရေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကနေတတိပေးခဲ့ပါတယ်
။တည်တံချမှတ်ထားတဲ့ဩစတြေးလျနိုင်ငံသားမွေးရစီဝါတည်ဆောင်ရောင်းဝယ်သူနှစ်ဦးရဲ့အယူခံလွှာကိုအင်ဒိုနီးရှားတရားရုံးတစ်ခုကပယ်ချလိုက်ပါတယ်။ဒီအမှုကြောင့်အင်ဒိုနီးရှားနဲ့ဩစတြေးလျနှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေရတာပါ။တည်တံချခံထားရသူတွေရဲ့အသနာခံလွှာကိုသမ္မတဂျူဒိုဝီဒိုဒိုကလည်းပယ်ချထားပါတယ်။သမရကသူ့ရဲ့လုပ်ပိုင်ခွင့်ပေါင်းအတွင်ဆုံးဖြတ်ထားတာကြောင့်ဒါကိုပြောင်းပြန်လှန်မရဘူးလို့ဂျာကာတာတရားရုံးကဒီကနေ့ဆုံးဖြတ်တာပါမြူရယ်ဆူကူမာရန်နဲ့အန်ဒရူးချန်တို့ကိုတည်တံကနေတက်ညာခွင့်ပေးဖို့ဩစတြေးလျအစိုးရကအင်ဒိုနီးရှားကိုတန်တမာရေးနီလာနဲ့ဖိအားပေးခဲ့ပါတယ်သူတို့နှစ်ဦးကိုတနက်ပြည့်အဖွဲ့နဲ့တည်တံပေးမှာဖြစ်ပါတယ်တည်တံချမှတ်ထားတဲ့ဩစတြေးလျနိုင်ငံသားနှစ်ဦးနဲ့ချာကိုဦးတို့ကိုစီရင်မဲ့ကိစ္စအစိုးရအနေနဲ့ဆက်လုပ်သွားမယ်လို့သမရဝီဒိုဒိုကအင်္ဂါနေ့မှာအခိုင်အမာပြောပြီးနောက်နေ့အောင်ပြည်ပအစိုးရတွေမလုပ်ဖို့တတိပေးသွားပါတယ်
American Pirosune, Tankuria Nanganu, Nepal, Putre, Sea, Lichemugo. Now last of my summon, Tankuria, Digani, Chinya, Lightaja, Taham, Yakuria, go to that Trasim, Apipari, Amyapian, Computer, Nibian, and Panilo Same, Key Resolve, Lu, Corre, Sisne, Sea, Lichemune, Sim, Mibian, Malu, Losame, Four Eagles, Sure, Lichemurigo, much like Nianima, Satimelo, Tankuria, Gagui, Wunjitanaga, Chinya, Lightaba, D. Sea, Lichemuria, Korea, Jonesema, Dema, Nile, Chiga, and Jango, Pinilla Jababi, ဒါတို့ကိုကြွကြွတိုက်ခိုက်ဖို့လေ့ကျင့်မှုဖြစ်မြောက်ကိုရီးယားကမြင်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်တို့ကတော့ဒီလေ့ကျင့်မှုတွေအကန့်အသတ်ရှိတဲ့လေ့ကျင့်မှုလို့ပြောပါတယ်ဒီလအစောပိုင်းတော့ကအမေရိကန်နဲ့တောင်ကိုရီးယားတို့ဆေးလေ့ကျင့်မှုတွေမလုပ်ဘူးဆိုရင်နျူကလ িয়ার စမ်းသပ်မှုတွေရာရိုက်ဆိုင်ပေးမယ်လို့မြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာပါအခုလေ့ကျင့်မှုတွေကနှစ်ဆင်
မက်နာရှိကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုလိုက်ပါတယ
်
အင်္ဂါနေ့ထိပ်တန်းရောက်တဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညောင်ဝင်းအောင်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုဆက်လက်ပြီးကြန့်ရှိနေသေးတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးမှာပါ။ရှမ်းပြည်နယ်အရှေ့မြောက်ကိုကန့်ဒေသမှာပဋိပက္ခပိုးပြီးကြီးလာနေတာကိုအထူးစိုးရိမ်ကင်းဖြစ်နေကြောင်းအမေရိကန်အစိုးရကတင်လာနေမှာပြောခဲ့ပါရယ်။စစ်မှန်တဲ့အမျိုးသားယဉ်ကြားစစ်ရေးအတွက်မြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားစက်ဆွေးနွေးမှုတိုက်တွန်းလိုက်ပါတယ်။တချိန်ထဲမှာပဲစစ်ပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအနောက်ရှက်ကင်းစွာခွင့်ပြုဖို့အစိုးရအာဏာပိုင်တွေကိုအမေရိကန်အစိုးရကမြစ်တာရက်ခံလိုက်ပါတယ်။မိုက်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြပေးထားပါရရှင်
။မြန်မာနိုင်ငံမှာအခုလိုအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြားပဋိပက္ခတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုအမေရိကန်အစိုးရကအထူးပဲစိုးရိမ်မကင်းဖြစ်မိတယ်လို့စစ်ချင်းကြီးရင်နန်းတွေအပြစ်ခံရတာနဲ့ပတ်သက်လို့လည်းစိုးရိမ်မိကြောင်းAmerican နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးက VOE ကိုပြောပါရစေ
We are deeply concerned over the continued fighting in Burma's Kokang region particularly
ကုကုဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေတွေကို American ပြည်ထောင်စုအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်အထူးသဖြင့်ကြက်ချင်းဒီလူသားနှစ်ဦးအပြစ်ခံရတဲ့တင်းတွေနဲ့ပတ်သက်လို့စိုးရိမ်မိပါတယ
်ဒါအပြင်စစ်မှန်တဲ့ငင်းချင်းရေးနဲ့အမျိုးသားယဉ်ကြားစစ်ရေးအတွက်တခုတည်းသောနှီးလန့်ဖြစ်တဲ့တွေ့ဆုံဆွေးနွေးရေးကိုပြန်ပြီးဆောင်ရွက်ဖို့သက်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေကိုလည်းအမေရိကန်အစိုးရကတိုက်တွန်းကြောင်းကြောက်ခွင့်ရအမျိုးသမီးကအခုလိုပြောပါတယ
် We appeal to all sides to exercise restraint and return to dialogue
မြန်မာစစ်တပ်ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေပါထိနေနေသိမ်းလုချပြီးမြန်မာနိုင်ငံမှာစစ်မှန်ပြီးခိုင်မာတဲ့ငင်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တခုတည်းသောနှီးလန့်ဖြစ်တဲ့စစ်စာဆွေးနွေးပွဲတွေကိုပြန်ပြီးဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းပါတယ်။နှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပဋိပက္ခတွေခြုံငင်းရေးအတွက်အမျိုးသားပြန်လည်ရင်ကြားစီရေးကိုရှာဖွေနေတဲ့ဖြစ်စဉ်ဟာဒီတိုက်ပွဲတွေကြောင့်ပြက်ပြားသွားစေနိုင်ပါတယ်
။တိုက်ပွဲကြောင့်တောင်းနဲ့ချီတဲ့ဒေသခံစစ်ပြေးဒုက္ခသည်တွေဟာတရုတ်နိုင်ငံနေဆက်နဲ့လာရှိုးမျိုးဘက်ကိုထွက်ပြေးတင်းရှောင်ခဲ့ကြရတာပါ။တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာတပ်မတော်ရဲ့သတင်းကြေညာချက်မှာတော့လောက်ကင်မြို့မှာအခြေအနေတွေတည်ငြိမ်စားပြုလာပြီဖြစ်တာကြောင့် February 22ရက်နေ့ကစလို့ဒေသခံတွေပြန်ပြီးပြောင်းရွှေ့နေထိုင်လာကြတာဟာအခုဆိုရင်လူဦးရေစုစုပေါင်း996ဦးရှိသွားပြီလို့ဖော်ပြထားပါတယ်။ American အစိုးရဘက်ကလည်းကိုကန့်စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအနောက်ရှက်ကင်းစွာခွင့်ပြုဖို့မြန်မာအစိုးရအာဏာပိုင်တွေကိုအခုလိုတိုက်တွန်းထားပါတယ်။
We continue to urge national and local government authorities to permit immediate
ကိုကန်ဒေတာတိုက်ပွဲကြောင့်ဒုက္ခရောက်နေတဲ့ဒေတာဂန်ဝီတွေအရေးပေါ်ကယ်ဆယ်ရေးနဲ့လူသားချင်းစာနာမှုကူညီအထောက်ပံ့တွေကိုအနောက်ရှက်ကင်းစွာခွင့်ပြုဖို့မြန်မာအစိုးရနဲ့ဒေတာဂန်စုရအာဏာပိုင်တွေကိုအမေရိကန်ပြည်ထောင်စုတွေနဲ့ဆက်လက်တိုက်တွန်းပါတယ်
။ကိုကန်စစ်ပြေးဒုက္ခသည်3000ကျော်လောက်ထွက်ပြေးလာပြီးတရုတ်နိုင်ငံဘက်မှလာပြီးခိုလုံနေကြတယ်လို့ယူနယ်အစိုးရကပြောကြောင်းတရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအမျိုးသမီးကလည်းပြခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာပြောထားပါဗျ။လူသားချင်းစာနာတဲ့အနေနဲ့အစားအသောက်ဆေးဝါးနဲ့ကုသရောဂါပြန့်ပွားမှုကိုဟန်တာတဲ့ပစ္စည်းစတဲ့လိုအပ်တဲ့အကူအညီတွေကိုလည်းတရုတ်အစိုးရကပေးနေကြောင်းသူကပြောသွားပါဗျ။တရုတ်အစိုးရရဲ့ကိုကံအရေးရည်တည်ချက်နဲ့ပတ်သက်လို့လည်းတရုတ်မြန်မာဆက်ဆံရေးလေ့လာနေသူဒေါက်တာလှကျော်စောကအခုလိုပြောပါဗျ။သူ
ကတရုတ်ဘက်ကလည်းဒီကိုကံစစ်ပြေးဒုက္ခတွေကိုလက်ခံထားလိုက်တဲ့အောက်မှာဦးသိန်းစိန်အစိုးရနည်းနည်းတော့အနေတော့ခြောက်သွားတာပေါ့လေအဲ့တော့တရုတ်အစိုးရအနေနဲ့ မမအစိုးရကိုเนาะဒီကိုကဘက်ကိုတစုံတရာဖြောင်းပြတာတော့ရှိကောင်းရှိနိုင်ပါလိမ့်မယ်ကိုကအဖွဲ့ရဲ့ရည်ရွယ်ချက်ကတော့သူတို့ကိုဒီငင်းချမ်းရေးဆွေးနွေးပွဲစပွဲမှာပြန်ပြီးတော့လက်ခံဆွေးနွေးဖို့သူတို့ကြိုးစားတာပဲဒါသူတို့ကသူတို့တက်နိုင်တဲ့ဘက်ကသူတို့ကြိုးစားတယ်အစိုးပိုင်းကတော့သူတို့အမျိုးမျိုးနှီးပေါင်းတုံးနဲ့အစိုးရကိုတင်ပြတယ်တခြားလက်နက်ကိုင်အဖွဲ့စည်းတွေကလည်းတင်ပြတယ်ဒီကိုကကိုထည့်သွင်းစင်တယ်ဆိုတာအဲ့တော့ကိုကလူမျိုးဆိုတာကျမတို့တိုင်းရင်းသားလူမျိုးပဲဖြစ်တာပေါ့နော်တိုင်းရင်းသားလူမျိုးခုနှစ်ပဲဖြစ်တော့သူတို့ကအဲ့ဒီဟာကိုပြန်လို့ကျနာပဲဒါကြောင့်သူတို့ရဲ့တိုက်ခိုက်မှုကလည်းအဆန်အပြတ်ပဲဖြစ
်ကိုကဒေသမှာတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲကြောင့်မြန်မာတပ်မတော်ဘက်က3ဦးကြဆုံး9ဦးဒဏ်ရာရပြီးကိုကန်တပ်က6ဦးကြဆုံးတယ်လို့မြန်မာတပ်မတော်က February 23ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုကိုကန့်ဒေသမှာမြမအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေကြောင့်နေဆက်ဒေသပဋိပက္ခနဲ့ထိတ်တိုက်ရင်ဆိုင်မှုအလားအလာကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂဘက်ကလည်းပြည်ခဲ့တဲ့ February 18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
မအင်ဂျင်နိုင်ပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်သဒ္ဒရှင်များရှင်အမျိုးသားပညာရေးဥပဒေကိုပြန်ပြင်တဲ့ဥပဒေချက်နဲ့ပတ်သက်ပြီးနိုင်ငံပိုင်သတင်းစာရဲ့ဖော်ပြချက်အချို့ကို NNER နဲ့ Democracy ပညာရေးဥဆောင်လှုပ်ရှားမှုကော်မတီကအကောင်းဆောင်ပိုင်းအချို့ကဝေဖန်လိုက်ပါတယ်ပြန်ကြားရေးဝန်ကြီးကတော့အခုဖော်ပြချက်ဟာပြည်သူတွေအမြင်တချို့ကိုအစိုးရပိုင်းသတင်းစာကဖော်ပြပေးတာလို့ပြန်လည်တုံ့ပြန်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပါ
စီရပိုင်နေစဉ်ထုတ်သတင်းစာတွေမှာလွှတ်တော်ကိုတင်ပြလိုက်ပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုပြန်လည်ပြင်ဆင်တဲ့ဥပဒေကြမ်းမှာလိုအပ်ချက်တွေရှိခဲ့ပြီးတော့ NNR နဲ့ကျောင်းသားတွေကသူတို့လိုချင်တဲ့ပုံစံရအောင်စိတ်ကြိုက်ပြင်ဆင်ခဲ့တဲ့အကြောင်းသမရအမြင့်ဆောင်မတွေကိုနေ့စဉ်ဖော်ပြနေတာပါအခုလိုဖော်ပြနေတာနဲ့ပတ်သက်ပြီးတော့ဒီမိုကရေစီပညာရေးဥဆောင်လှုပ်ရှားမှုကော်မတီကခေါင်းဆောင်ပိုင်းတူဦးဖြစ်တဲ့မဖြစ်ဖြစ်အောင်ကဝေဖန်လိုက်ပါတယ်ကျွန်
တော်တို့အနေနဲ့ကတော့ကိုယ်မှတ်သတင်းပြောရရင်ဒီကိစ္စကဟို NNR နဲ့ကျောင်းသားတွေသတင်းရေးဆွဲခဲ့တာမှန်တော့ညလဲအစိုးရရောလွှတ်တော်မှာရောဒါကိုဟိုဒါသူတို့ဒါသဘောတူထားဖြစ်တဲ့အတွက်အစိုးရအဖွဲ့ကလည်းဒါကိုတာဝန်ခံမှုလိုတယ်အဲ့တော့အဲ့လိုတာဝန်ခံမှုလိုရတဲ့အတိုင်းအစိုးရကဒီတစ်ခက်လက်နဲ့ပေါ့နော်ဒါကိုကန့်ကွက်တဲ့ပုံစံမျိုးဒါကိုသဘောမတူတဲ့ပုံစံမျိုးတွေနဲ့ပုံဖြတ်တာကဒါကိုတာဝန်ယူမှုကိုတာဝန်မယူတတ်မှုကိုပဲဒါဖော်ပြရကြတယ်လို့ကျွန်မအနေနဲ့မြင်ပါတယ်ရှင့်ဟုတ်ကဲ့
ပြည်တော်စိုးရရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပညာရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကတော့အစိုးရပိုင်းမီဒီယာတွေရဲ့ဖော်ပြချက်ဟာမျှတတဲ့ဖော်ပြချက်တစ်ခုဖြစ်တဲ့အကြောင်းအခုလိုပြန်လည်ခြေပပါရယ
်တင်တဲ့ပညာရေးဝန်ကြီးဌာနကတလုံးတပါးကမှပြည်တိုင်းပြည်စင်ခွင့်မရခဲ့ဘူးဆိုတော့ဒီလိုတော့ကျွန်တော်တို့ရှေ့မှာအချီးဖော်ပြတယ်ပြီးရင်ပြည်သူတွေလေးလာနိုင်အောင်လို့ကျွန်တော်တို့နှိုင်းရှင်ဖော်ပြခဲ့တယ်ပြီးတဲ့အခါမှာပြည်သူတွေကိုအကြံပြုဖို့ဆိုတော့လွှတ်တော်ကဖိတ်ခေါ်တယ်ကျွန်တော်တို့ကလည်းစောင်းမားတွေရေးဖို့ဆိုတော့ဖိတ်ခေါ်ခဲ့တယ်အဲ့ဒီစောင်းမားတွေကိုကျွန်တော်တို့အခုသတင်းစာတွေထဲမှာထည့်ပေးနေတယ်นี่ก็တော့ကျွန်တော်တို့ကသတင်းစာတွေမှာပေါ်ပြတဲ့အခါမှာတစ်ဖက်သက်မပေါ်ပြခြင်းနဲ့အတွက်ကြောင့်မလို့ကျွန်တော်တို့လာနေဆောင်းပါးတွေကဝေဖန်နေဆောင်းပါးတွေပဲဖြစ်နေလို့ပြီးခဲ့တဲ့ February 20ရက်နေ့မှာကျွန်တော်တို့ဒီသတင်းနဲ့စာနယ်ဇင်းကစတင်လို့နေနောက်တစ်ခါဒေါ်သူသူမာတို့ကိုကျွန်တော်တို့ကဆက်သွယ်ပြီးတော့မှခင်ဗျားတို့ဘက်ကပဲကြာသိန်းလုံတို့ဘက်ကဒေါ်သူမာဘက်ကရေးပါလို့ဆောင်းပါးတောင်းတယ်အခုချိန်นี้သူတို့ကမပေးနိုင်သေးဘူးသို့တော့မနေ့ကသူတို့လုပ်တဲ့သတင်းစာရှင်းလင်းပွဲတွေကိုဒီနေ့သတင်းစာမှာကျွန်တော်တို့ဖော်ပြပေးလိုက်တယ
်ဒီနေ့အင်္ဂါနေ့ထုတ်ဆွေးနွေးပိုင်းသတင်းစာတွေမှာတော့မနေ့တုန်းကလှုပ်ခဲ့တဲ့ NNR နဲ့ Democracy ပညာရေးဥဆောင်မှုလှုပ်ရှားမှုကော်မတီရဲ့သတင်းစာရှင်းလင်းပွဲတွေအတွင်းပြောဆိုချက်တွေကိုဖော်ပြပေးထားတာကိုလည်းတွေ့ရပါတယ်ဒီဝန်ဆိုင်ရှင်းလင်းပွဲတွေလုပ်ပြီးတော့သဘောတူညီချက်ရခဲ့လို့လက်ရှိချိန်မှာလွှတ်တော်ကိုပေးပို့ပြီးဖြစ်တဲ့မြို့သားပညာရေးဥပဒေကိုပြန်ပြင်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့အဆွေးအပိုင်သတင်းစာတွေမှာပြန်လည်ပြီးတော့ဝေဖန်ပြောဆိုနေကြတာမသိတော့ဘူးလို့မြန်မာနိုင်ငံလေလာကဲဖြစ်ဒေါက်တာရမျိုးသိန်းကပြောပါတယ်
။နောက်မြန်မာနိုင်ငံရဲ့အမျိုးသားပညာရေးလိုအပ်ချက်အမျိုးသားပညာရေးစိန်ခေါ်မှုကိုအဖြေရှာတဲ့ပုံစံမျိုးဘက်ကဦးမတည်ပဲနဲ့နော်ပြဿနာပစ်တွေကိုထပ်မံဝေးဖွားတဲ့ပုံစံဘက်ကိုဦးတည်နေတာဟာရှင်လေးစရာဖြစ်တယ်လို့မြင်တယ်
လေဝန်ဆိုင်စနေဝဲရီအပြည်လွှတ်တော်ကိုတင်ပြထားတဲ့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ဒီလ28ရက်နေ့နောက်ဆုံးထားပြီးတော့လွှတ်တော်ဘက်ကစောင်းရပေးဖို့လိုတယ်လို့လည်းမဖြစ်ဖြစ်အောင်ကဆိုပါတယ်။ဒါပေမဲ့လွှတ်တော်ဘက်ကတော့ဒီကိစ္စဟာမင်းမင်းအကောင့်ထဲဖွင့်နိုင်မှာမဟုတ်ဘဲလွှတ်တော်ရဲ့လုံတုံးလုံနည်းတွေရတလာနီးပါးလောက်ကြာဖို့ရှိနေတဲ့အတွက်ကျောင်းသားတွေဘက်ကနားလည်ပေးဖို့လိုမယ်လို့မြေပုံမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီလို28ရက်နေ့နောက်ဆုံးထားပြီးတော့တောင်းဆိုတာကတော့ကျွန်တော်တို့ကလွှတ်တော်ကဘယ်လိုမှပြီးနိုင်မှာမဟုတ်ဘူး။အဲ့လိုဟိုကတော့ကမျိုးလုံနေလည်းပဲဒါဥပဒေတွေမှာဖြတ်ပြင်ကြရတယ်အကြောင်းရှိလာနိုင်တယ်အဲတစ်ဖက်ကလည်းပဲဒါတွေကိုကောင်းကွက်ပြီးတော့ဆွေးနွေးမယ်လို့ရှိအောင်ပါဆိုတော့ကျွန်တော်ဒါကိုတော့ဟိုចောင်းသားတွေတောင်းဆိုတယ်မဖြစ်နိုင်ဘူးပေါ့ဗျာចောင်းသားတွေကနည်းနည်းပါးပါး
ဒီမိုကရေစီပညာရေးလှုပ်ရှားနေတဲ့ဇနဗျာကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေကိုလက်တလုံးမှာရန်နာထားတာပါဒါပေမဲ့ပင်မတပိတ်စစ်ကြောင်းကတော့လက်ဗရန်မြို့မှာရောက်ရှိနေပြီးတော့မတ်စတာတရားနေမှာရန်ကုန်မြို့ကိုဆက်ပြီးတော့ကြီးတက်မှာဖြစ်တယ်လို့ဒီမိုကရေစီပညာရေးဥဆောင်လှုပ်ရှားမှုကော်မတီကတရားဝင်ပြောဆိုထားတာပါခင်ဗျာ
မြန်မာနိုင်ငံမှာ 2015 ခုနှစ်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာ လူ့အခွင့်အရေးအခြေအနေကနောက်ပြန်ဆွဲလာတယ်လို့အမ်နက်စတီ လူ့အခွင့်အရေးဖွဲ့ကပြောလိုက်ပါတယ်ပြည်ပြန်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာ လူ့အခွင့်အရေးပိုင်းမှာဆုတ်ယုတ်မှုတွေတကယ်ဖြစ်ပေါ်နေတာပါလားဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတာကို ဖေဖော်ဝါရီ လ 24 ရက်အင်္ဂါနေ့ည8:00လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေကြိုတင်ပေးပို့ထားစေလိုပါတယ်။ VOA ဖုန်းနံပါတ်က 2392322955 လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လဲစာနဲ့ဖြစ်စေအသံဖိုင်ကိုဖြစ်စေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညကောင်းနိုင်မှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဖက်အလဲမပေးခင်ကျမရေးသတင်းတပုတ်ရင်ဆုံးတင်ပြပါဦးမယ်။ထိရောက်မှုအရှိဆုံးငှက်ဖျားပြောက်ဈေးတွေကိုစီးရင်ပါသွားတဲ့ပိုးတွေတနည်းပြောရရင်ဆေးမတိုးတော့တဲ့ငှက်ဖျားယောဂပိုးတွေကိုအိန္ဒိယနိုင်ငံနဲ့ဆက်နွယ်နေတဲ့မြန်မာနိုင်ငံအထက်ပိုင်းမှာစမ်းသပ်
လူအသက်တည်နေတဲ့အခြေပြင်းထန်ပြီးတိတ်ဆုံးမှုနှုံးမြင့်မာတဲ့ငှက်ဖျားယောဂါဟာမြန်မာနိုင်ငံဒေသအတော်များများမှာဖြစ်ပွားနေတာပါခုတော့ငှက်ဖျားပျောက်ဆေးတွေကိုဆေးရင်ပါသွားတဲ့ယောဂါပိုးတွေကမြန်မာအိန္ဒိယနယ်စပ်မှာပြန်လည်ရောက်ရှိလာတဲ့အတွေ့လူထုကျန်းမာရေးပညာရှင်တွေကသတိပေးလိုက်ကြပါတယ်ဒီတွေ့ရှိချက်ကိုဆေးပညာကျောင်းထဲမှာတောက်ကြတဲ့ကဖော်ပြထားတာပါအဲ့ဒီဆောင်မကိုဘန်ကောက်ကမဟီဒေါလ်အောက်စဖို့ဒ်အပူပိုင်းဒေသဆိုင်ရာဆေးပညာသုတေသနဌာနကအကြီးတန်းစာရေးဆရာချားလ်စ်ဝုဒ်ရိုးကရေးသားထားတာပါ
See the levels of resistant parasites that we do extending that
See yin ba mu shi ni de di ka ba kaun ni ga ne sa data ne ni de myanmar nangan myaw pai data law thi ko pyan nan twa da ha an aw sia ro kaung ma de
India ne sa ne 15 mile law da we de sakai dai the ga homeland myo ma ti po ri ko twi kha ya de lo tu te tana pinya shin nei ga ati pyu pyo chang Mr. Woodrow ga pyo ba de
We don't know exactly how fast things are movingOur study is a snapshot.
အခြေအနေတွေဘလောက်မြန်မြန်ဆန်ဆန်ဖြစ်ပြနေတယ်ဆိုတော့ကျွန်တော်တို့အတိအကျမသိပါဘူး။ကျွန်တော်တို့လုပ်တဲ့သုတေသနကခဏလေးလှုပ်တာလောက်ပါ။ဟုတ်ပါတယ်။လူတွေရဲ့လှုပ်ရှားသွားလာမှုနဲ့ယောဂပိုးတွေခရီးအတိုင်းအတာတူတောင်းတဲ့နေရာတွေမှာပြန့်နှံ့နေတဲ့အတွက်ကျွန်တော်တို့စိတ်ပူသင့်ပါတယ်။ဒီယောဂပိုးတွေကအခြားဒေသအဝေးကြီးကိုလည်းကူးစက်သွားနိုင်ပါတယ်။
အာဖရိကတိုက်စီကိုဆေးရင်ပါနေတဲ့ယောဂပိုးတွေရောက်ရှိသွားစေတဲ့အရင်တုန်းကလမ်းကြောင်းအတိုင်းနောက်တစ်ကြိမ်ဒီလိုအဖြစ်မျိုးဖြစ်လာမှာကိုသုတေသနပညာရှင်တွေကစိုးရိမ်နေပါတယ်။အာဖရိကတိုက်မှာလည်းငှက်ဖျားယောဂပပျောက်အောင်ကြိုးပမ်းလှုပ်ဆောင်နေရတာပါ။ချင်းကိုက်ခံရရင်ချင်းကသူ့ရဲ့နှမောင်းထက်ကနေငှက်ဖျားပိုးတွေကိုလှုပ်ခဏကိုထွဲထိုးသွင်းလိုက်ပြီးဒီပိုးတွေကသွေးကြောထဲကသစင်လူအသေးစီရောက်ပြီးရှင်သန်ကြတာပါလူခန္ဓာကိုယ်ထဲရောက်နေတဲ့ငှက်ဖျားပိုးတွေကို Artemisinin လို့ခေါ်တဲ့ဆေးနဲ့လောလောဆယ်အောင်အောင်မြင်မြင်ကုသပေးနေနိုင်တာပါတိတရင်သူတေသနာလုပ်ပြီးတွေ့ရှိချက်တွေကတော့မြမဆေးပညာသူတေသနာဌာနမှာတွေ့ရှိခဲ့ရတာလို့ဆိုပါရယ်မြန်မာနိုင်ငံတဝန်းကငှက်ဖျားယောဂဌာန55ခုစီကနေငှက်ဖျားယောဂလူနာပေါင်း940စီကသွေးနမူနာတွေယူပြီး Artemisinin ဆေးရင်ပါမှုဖြစ်စေတဲ့တရေပြောင်းမှုတွေရှိမရှိကိုလည်းဆေးပညာရှင်တွေကစမ်းသပ်ကြပါရယ်မြန်မာနိုင်ငံကသင်းဆေးရင်ပါတဲ့ငှက်ဖျားပိုးတွေတစ်ကမ္ဘာလုံးကိုပြန့်နှံ့သွားနိုင်တယ်လို့လည်းယူဆနေကြတာပါငှက်ဖျားယောဂါကုသဖို့နောက်ဆုံးအဆင့်လို့ယူဆထားတဲ့ Artemisinin ဆေးကိုဆေးရင်ပါသွားတဲ့ငှက်ဖျားပိုးတွေကိုအရှေ့တောင်အာရှနိုင်ငံကမြန်မာသားမကကမ္ဘောဒီးယား၊လာအိုစ်နဲ့ထိုင်းနိုင်ငံတွေမှာတွေ့ရှိထားတာပါလောလောဆယ်မှာတော့ဆေးရင်ပါနေတဲ့ငှက်ဖျားပိုးပြဿနာဟာတဘာဝတိတော်ရိရှိယာဒေတာသွေးမာရအဖြစ်များနေပြီးမြင်းနှိမ်ပိုင်းမြို့ဝကျွန်းမော်ဒေတာမြို့ကြီးတွေအတွက်တော့စိုးရိမ်စရာမရှိသေးပါဘူးရှင်VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုတင်ပြနေပါရယ်ခုဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်နောက်ဆုံးတင်ပြပါအောင်မယ် အချမ်းဖက်သမားတွေရဲ့အင်တာနက်ကနေတဆင့်ဝါဒဖြန့်မှုတွေကိုချိန်မုံဖို့ကြိုးစားနေချိန်မှာလူမှုကွန်ရက်မီဒီယာတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သွားဖို့ဩစတြေးလျအာဏာပိုင်တွေကပြင်ဆင်နေပါတယ်။ဒီလိုလှုပ်ခြင်းအားဖြင့် IS အဖွဲ့လို Islamic စစ်သွေးကြွတွေရဲ့အမုန်းတရားတည်င်းစကားပါမှုတွေကိုဖော်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဝန်ကြီးတွေကပြောပါတယ်။ Sydney ကနေ Field Marshal ရဲ့တည်င်းလွှာကိုတော့ဦးဆံမိုးကြီးကပြောပြပေးပါလိမ့်မယ
်။ဟုတ်ကဲ့ပါ။ဩစတြေးလျအစိုးရအနေနဲ့လုံခြုံရေးအတွက်အလွန်စိတ်ပူပန်မှုအဖြစ်ဆုံးကိစ္စကတော့ပြည်တွင်းမှာရှိနေတဲ့ဘာသာရေးအစွန်းရောက်တွေနဲ့ပြည်ပကအစွန်းရောက်သမားတွေအင်တာနက်ကနေတဆင့်ဆက်သွယ်ချိတ်မိသွားမဲ့အရေးပဲဖြစ်ပါတယ်။စီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိနေကြတဲ့ IS Islamic စစ်သွေးကြွတွေနဲ့ပေါင်းပြီးတော့တိုက်ခိုက်နေကြသူတွေထဲမှာဩစတြေးလျနိုင်ငံသားလူငယ်တွေ90လောက်ပါဝင်နေပါတယ်။အင်တာနက်ကတဆင့်သတင်းတွေဖြန့်ချိပြီးတော့ဒါကိုလက်နက်တပွဲအသုံးချနေသူတွေရဲ့လူရက်ကိုဖျက်ဆီးပစ်ဖို့ရမှာလူမှုမီဒီယာတွေကိုစောင့်ကြည့်ဖို့လိုမယ်လို့ရှင်းနေကြုတ် George Brandis ကပြောဆိုပါရယ်အင်တာနက်ကတဆင့်အကြမ်းဖက်မှုတွေနည်းနည်းတည်းနဲ့ပါသွားစေရတဲ့အမေရိကန်တမရအင်ပီရိုကနေကမကထပြုတ်လို့ပြီးတော့ကျင်းပတဲ့အစိုးရအကြမ်းဖက်မှုတွေပေါ်တံပြန်ချေမှုန်းရေးထိပ်သီးဆွေးနွေးပွဲရဲ့ပြင်ပမှာအခုလိုပြောဆိုလိုက်ကြလဲဖြစ်ပါရယ
် We are monitoring social media for the purpose of identifying and we're
ကျွန်တော်တို့ဟာအကြမ်းဖက်သမားတွေရဲ့ဝါဒဖြန့်မှုအတတ်နိုင်ဆုံးနှဲသွားအောင်နဲ့ဘသူတွေကလုံနေတာလဲဆိုတာကိုသိရအောင်လူမှုမီဒီယာတွေကိုစောင့်ကြည့်နေတာပ
ါဒီလိုလှုပ်ဆောင်နိုင်မှုအတွက်ပိုက်ဆိုင်တဲ့ရှာဖွေဖို့အင်တာနက်လူမှုမီဒီယာဝန်ဆောင်မှုပေးနေတဲ့ Google တို့ Facebook တို့ရဲ့ကူညီပံ့ပိုးမှုတွေလိုအပ်ပါတယ်ဩစတြေးလျနိုင်ငံရဲ့လောက်ရဟာလူတဦးချင်းစီရဲ့လွတ်လပ်ခွင့်ပေါ်ချိုးဖောက်ရကြနေမလားဆိုတဲ့စိုးရိမ်ချက်ရှိနေပါတယ်အွန်လိုင်းမီဒီယာရေးကိစ္စအနေနဲ့ပတ်သက်ပြီးတော့ပညာပေးလှုပ်ဆောင်နေသူ John Lawrence ကတော့တတိပုဂ္ဂလလွတ်လပ်မှုဟာအန္တရာယ်မဖြစ်စေပါဘူးလို့သုံးသပ်ပါတယ
် I don't think we're necessarily looking here at something that's going to be sort of wading through individual people's
တတိပုဂ္ဂလ Facebook စာမျက်နှာကနေတစုံတစ်ယောက်ရဲ့အကျိုးစီးပွားပေါ်ထိခိုက်လိမ့်မယ်လို့သတ်မှတ်ပြောဆိုနိုင်ခြင်းမရှိသေးသမျှဒီလိုလှုပ်ဆောင်တဲ့လို့ကျွန်တော်မထင်ပါဘူးလို့ပြောသွားတာဖြစ်ပါတယ်အစိုးရအနေနဲ့ကတော့အမုန်းတရားဝါဒဖြန့်တဲ့ဗီဒီယိုတွေအသုံးချပြီးတော့ငယ်ရွယ်တဲ့ Australia နိုင်ငံသား Muslim ဘာသာဝင်တွေကိုစီယုံတင်းသွင်းသွားမှာကိုဟန်တာကျင်နေပါတယ်တမထားတဲ့လူတူးချင်းစီကိုပြစ်မှတ်ထားစောင့်ကြည့်ဖို့ဆိုတဲ့ကိစ္စရဟာလေတိတ်တော့လွယ်ကူတဲ့ကိစ္စမဟုတ်ဘူးလို့ဩစတြေးလျနိုင်ငံမဟာဗျူဟာမူဝါဒဌာနက David Connery ကပြောဆိုပါတယ
် It is going to be very very hard the idea of a counter narrative has been discussed for some time
but ပြောလို့တဲ့ဆိုတာတကယ်တမ်းတော်တော်ခက်ပါတယ်ဒီယူအစပေါ်တံပြန်တက်ရောက်နိုင်တဲ့ဆွေးနွေးမှုလုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်စိတ်အထင်ဒီလိုလုပ်ရတာကအစိုးရအနေနဲ့အကြမ်းဖက်မှုတွေကိုနောက်ဆက်ဟန်တာပြစ်နိုင်ရေးအတွက်လုံနိုင်တာမှန်သမျှလုပ်မယ်ဆိုတဲ့ဗျူဟာအရာပဲဖြစ်ပါတယ်
ဩစတြေးလျနိုင်ငံကစေကျော်တက်တီမင်းကလေးငယ်တွေဟာ IS Islamic စစ်သွေးကြွတွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်ဖို့အတွက်အရှိလေပိုင်းဒေသကိုတွောနေကြတဲ့ရေတွက်ဟာပိုးပြီးတော့တိုးပွားလာနေတယ်လို့ဩစတြေးလျအစိုးရက January လအတွင်းမှာကြေညာခဲ့ပါတယ်ခင်ဗျာ
။ဥစားမဝဲပါရှင်။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။ခုနောက်ဆုံးကြာရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုတော်ခင်မျိုးတက်ကတလက်ကြေညာပေးပါအောင်ရှင
်နိုင်ငံတကာကတတ်မှတ်ထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်အတိုင်းယူကရိန်းနိုင်ငံအရှေ့ပိုင်းကစစ်တမ်းခန့်နေရတဲ့ဒေသမှာရှိတဲ့ရှေ့တန်းတက်ကလက်နက်ကြီးတွေကိုစတင်ပြီးရုပ်သိမ်းပေးနေပြီလို့သဘုံဖွဲ့ကပြောကြားလိုက်ပါတယ်အင်ကာနဲ့ဒေသဆန်တော်ချိန်မနဲ့9နာရီမှစတင်ပြီးတော့ရုပ်သိမ်းမှာဖြစ်ကြောင်းသဘုံဘက်ကထိတ်တန့်တက်မှုတူကပြောကြားလိုက်တာပါယူကရိန်းအစိုးရဘက်ကတော့အခုထိဘာမှထုတ်ဖော်မပြောသေးပါဘူးအပြစ်ခတ်ရစဲရေးစာချုပ်ရ February 15ရက်နေ့မှစတင်မှာဖြစ်ပေမဲ့တတ်မှတ်ထားတဲ့နေရာတွေမှာအပြစ်ခတ်ရစဲအောင်ထိမ်းမထားနိုင်ပဲအနေကြီးရဲ့အနေထားမှာရောက်နေတယ်လို့ပြစ်ခတ်ရစဲရေးစောင့်ကြည့်တဲ့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောကြားခဲ့တာပါဂရိနိုင်ငံကအကျွေးမီပြဿနာနဲ့ပတ်သက်ပြီးဥရောပသမဂ္ဂအကျွေးရှင်နိုင်ငံတွေကအကြံပြုထားတဲ့အတိုင်းဘယ်ကဏ္ဍတွေမှာစီးပွားရေးပုံစံကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့လုပ်ငန်းစဉ်ဆင်းကိုဂရိအစိုးရကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒီလိုထုတ်ပြန်တာဟာအချိန်မီထုတ်ပြန်လိုက်တာလို့ဥရောပဆောင်ဗဏ္ဍာရေးဝန်ကြီးများရဲ့အကြီးအကဲကပြောကြားလိုက်ပါတယ်IS Islamic စစ်သွေးကြွတွေဟာ Syria အရှေ့မြောက်ပိုင်းက Assyrian ခရိယန်ရွာတွေကိုဝင်ရောက်ဆင်းနေပြီးတစားကန်ဖြစ်တဲ့လူပေါင်း90တဲ့မင်းကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြအလုသမားတွေအလုခွင်နဲ့ပြန်ပြီးဝင်ဖို့အလုသမားအလုကိုင်းတဲ့လူမှုဖူလုံရေးဝန်ကြီးဌာနကရောရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပါသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။
တရင်ချင်းချုပ်ကိုတော်ခင်မျိုးတက်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Bynum ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16.25ရိုးအနေနဲ့ထုတ်လွှင့်ပေးခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလာပါ
This program has come to you from the Voice of America, Washington.